မေလာအတွင်းကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road Forum ပူကပလမ်းမစီမံကိန်းနဲ့ပတ်သက်လို့ဒီနိုင်ငံကညီလာခံမှာစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကိုသာရည်ရွယ်ပြီးနိုင်ငံရေးပါဝင်ပတ်သက်မှုကိုမလိုလားကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကမနေ့ကပြောကြားလိုက်ပါတယ်အိန္ဒိယချင်းမြန်မာနဲ့ဒီတရုတ်ရဲ့အရေးအကြီးဆုံးအကြီးမားဆုံးနိုင်ငံတကာစီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘလို့အကျိုးသက်ရောက်မှုရှိနိုင်ပါသလဲမတ်အင်ဂျင်နိုင်ကပြောပြမှာပ
ါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း130ကအစိုးရကိုယ်စားလှယ်တွေတက်ရောက်မဲ့ One Belt and One Road နိုင်ငံတကာညီလာခံနဲ့ပတ်သက်လို့တရုတ်အစိုးရကဘာတွေပြင်ဆင်ထားသလဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးဝန်ကြီးကမနေ့ကတရုတ်နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်開幕式將於5月14日上午舉行习近平主席将出席并发表主旨演讲。
尼拉干部门看那个梅拉斯林尼嘛，金巴嘛，皮巴的。咱们那习近平果然带要比阿普美工标价嘛吧？阿伊那嘛罗，四名 CEO 外国金巴布西巴的。梅拉斯阿伊尼嘛，那个刚上尼也提提 CEO 外国，等你龙金巴嘛皮皮。咱们那西个德巴布提皮上个当嘛皮巴的。阿伊提提 CEO 外国，过了咱们个阿东尼穆乔、安东尼奥古德雷斯、格巴巴奥克塔、金永金阿巴阿文，那个毛那塞西那个也苏亚刚上尼带要孙女嘛皮巴的。
ကဏ္ဍမျိုးစုံမှာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်နိုင်မှုညီလာခံမှာပါဝင်တဲ့နိုင်ငံအလုံးအတွက်စင်မြင့်တစ်ခုကိုပေးထားကြောင်းတရုတ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယအကြီးအကဲဝမ်ချောင်တောင်းကသတင်းတောက်တွေကိုအခုလိုပြောသွားပါဗျာ
။高级别会议采用一加六的模式。
အစင်မြင့်စည်းဝေးတွေဆိုတဲ့အဓိပ္ပာယ်ကတော့အစင်မြင့်စုံညီစည်းဝေးတည်ရက်နဲ့အတူတိကျစင်မြိုင်ဆွေးနွေးပွဲ6ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကနေကဏ္ဍပေါင်း8ခုကိုဦးစားပေးမှာဖြစ်ပါတယ်။အခြေခံရန်ရအဆောက်အဦစက်မှုလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုစီးပွားရေး၊ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုစွမ်းအင်နဲ့တယံဇာတကဏ္ဍငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံပြည်သူတွေကြားအပြန်အလှန်ဖလှယ်တဲ့အစည်းအဝေးတွေပတ်ဝန်းကျင်ထွင်းသိမ်းရေးပင်လယ်ရေကြောင်းသွားလာမှုမှာပူးပေါင်းဆောင်ရွက်ရေးစတာတွေပါဝင်မှုရှိပါတယ်။တက်ရောက်လာသူတွေအနေနဲ့ဘယ်လိုနည်းနဲ့ပူးပေါင်းဆောင်ရွက်အကောင့်ထဲပုံမလဲဘယ်လိုမြင့်တင်ယူမလဲလက်တွေ့ကြတဲ့အောင်မြင်မှုတွေဘယ်လိုထောက်ခံမလဲစတာတွေဆွေးနွေးကြမှာဖြစ်ပါတယ
် One Belt and One Road OBOR ညီလာခံနဲ့ပတ်သက်လို့တရုတ်ကသူ့ရဲ့နိုင်ငံတကာစီမံကိန်းကြီးကိုသူ့ပဲထိန်းချုပ်ဖို့စ조사နေကြောင်းဝေဖန်မှုတွေရှိနေတာပါတရုတ်အစိုးရကတော့အဲ့ဒီဝေဖန်မှုကိုရှောင်ကျဉ်တဲ့အနေနဲ့ညီလာခံကိုအကြံပေးလုပ်ငန်းစဉ်အဖြစ်မြင်သာအောင်조사ဆောင်ရွက်နေပါတယ်တရုတ်ရဲ့ OBOR ပိုလန်ကပတ်စီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားခြင်းမရှိဘဲတာတူညီမျှတိုးတက်ရေးကိုမြင့်တင်ဖို့အတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါကြောင့်ပိုလန်ကပတ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘလောက်ထိအကျိုးရှိနိုင်မလဲ။တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်မြန်မာနိုင်ငံရေးသုံးသပ်သူကိုမမောင်စိုးရဲ့အမြင်ကတော့
ကျို့ဖို့ကတော့ဒီပူလန်ကပတ်စီမံကိန်းနဲ့ပတ်သက်ပြီး WCYE စုံစုပြေတော့ဒီကာလာရထာဆက်သွယ်နန်းဖောက်ဖြစ်ဖြစ်သူ့အနေနဲ့အလုပ်လုပ်ရတယ်သူကဒီရှေ့ဂက်စ်ပိုင်လမ်းလည်းသူတို့ဝယ်ယူထားပြီးပဲဖြစ်တော့အဲ့ဒါနေဆက်စစ်တဲ့ထုတ်လို့လည်းရတယ်ဒီမှာလုံလန်းထူသွားတယ်အဲ့တော့ဒီမှာအရေးကြီးတာဘာပြောမှန်းဖြစ်နေလဲဆိုတော့ဗမာပြည်မှာကတရုတ်ရင်းနှီးမြှုပ်နှံမှုနဲ့စိုးရိမ်တာပေါ့စိုးရိမ်တဲ့ခါမှာနည်းနည်းငါလုံးတစ်ဖက်အကျိုးရှိတဲ့အခြေအနေဖြစ်မှုလို့လို့ရတယ်ဆိုတော့ဒီမှာဒီပိုလန်ကမှာစီမံကိန်းမှာဗမာပြည်ပါလို့တူရင်းဝင်လာရင်ဗမာပြည်ကဘယ်လောက်ချီအကျိုးရှိနိုင်လဲဗမာပြည်ရဲ့ပြည်သူတွေအတွက်ဘယ်လောက်အလုပ်ကင်ခွင့်လားဖန်တီးပေးနိုင်မလဲအကျိုးရှိနိုင်မယ့်အခြေအနေဖန်တီးပေးနိုင်မလဲဒါအရေးကြီးတယ်အရေးကြီးတဲ့ခါကျတော့ဆိုတော့ဒါကိုဗမာအစိုးရဘက်ကစူးစမ်းအောင်လုပ်တော့တရုတ်ကလည်းဒီဗမာပြည်မှာဖြန့်ရင်ဗမာပြည်သူတွေမျက်နှာမူအဓိကလိုရဲလို့ထင်တာပေါ့ကျွန်တော်မြင်ရတယ်လို့
One Belt and One Road ညီလာခံဖွံ့ဖြိုးအခမ်းအနားကိုရုရှားသမ္မတဗလာဒီမီယာပူတင်အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အကြီးအကဲခရစ်စတင်းလာဂတ်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပိုင်နဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ Vietnam, Indonesia, Malaysia နဲ့ Philippines နိုင်ငံတွေနဲ့လည်းတရုတ်အစိုးရကညှိနှိုင်းထားတဲ့အတွက် OBOR ညီလာခံကိုအဲ့ဒီနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။ဥရောပနဲ့အရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ Greece, Belarus အပြင်ပါကစ္စတန်, Sri Lanka, Cambodia, Ethiopia, စတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေလည်းညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ဒါပေမဲ့ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့စင်ကာပူနိုင်ငံတွေကတော့သူတို့ရဲ့ခေါင်းဆောင်တွေညီလာခံတက်ရောက်ဖို့ရှိမရှိသဘောတူညီမှုမရသေးသလိုတရုတ်ရဲ့စီးပွားရေးမဟာမိတ်အုပ်စုနိုင်ငံတွေဖြစ်တဲ့ဘရာဇီးလ်နဲ့တောင်အာဖရိကနိုင်ငံတွေကတော့သူတို့ရဲ့အစိမ့်ခေါင်းဆောင်တွေတက်ရောက်ဖို့မရှိဘူးလို့တရုတ်နိုင်ငံသားဌာနသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီညီလာခံမတိုင်ခင်မှာတော့တရုတ်အစိုးရဟာသူ့ရဲ့ပိုလန်ကပတ်စီမံကိန်းအတွက်ထောက်ခံမှုကိုတိုးချဲ့တဲ့အနေနဲ့နိုင်ငံပေါင်း56နိုင်ငံနဲ့သဘောတူစာချုပ်တွေချုပ်ဆိုခဲ့ပါတယ်။ဒါအပြင်ဒီစီမံကိန်းကိုအကောင့်ထည့်ဖို့ပိုလန်မှရန်ပုံငွေဆိုပြီးအမေရိကန်ဒေါ်လာ40ဘီလီယံမှတင်ရင်းနှီးခဲ့ပါတယ်ရှင်။